ဆက်လက်ပြီးမြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြမှာဖြစ်ပါတယ်။နောက်ကျောင်းမရှင်တဲ့တရုတ်စီးပွားရေးကုမ္ပဏီတွေကရင်ပြည်နယ်မှာမြို့ပြတွေတည်ပြီးစီးပွားရေးလုပ်ငန်းတွေလုပ်ဖို့ကြိုးစားလာတဲ့အတွက်ကြောင့်မြန်မာနိုင်ငံအတွက်ထိခိုက်နစ်နာမှုတွေအများကြီးဖြစ်နိုင်ပြီးမြန်မာညီညာရေးကိုတောင်မှအန္တရာယ်ပြုလာနိုင်တယ်ဆိုပြီးမြန်မာနိုင်ငံဆိုင်ရာအမေရိကန်အကြီးဆုံးတန်တမာဟောင်းတူဖြစ်တဲ့ Prisla Club ကလေ့လာသုံးသပ်ချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီး Prisla Club ကိုကျွန်တော်ဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်။ Amid COVID-19 pandemic, Maki Chinese firms built huge enclaves in Karen State. COVID-19 ကရောဂါဖြစ်နေတဲ့နောက်ကျောင်းမရှင်းတဲ့တရုတ်ကုမ္ပဏီတွေဒီပြည်နယ်မှာတည်ထောင်နေနေထူထောင်နေကြတာ။ဒါကညီညာရေးကိုထိန်းချုပ်နေတယ်ဆိုတော့အတော့ကိုထွေးလန့်စရာကောင်းတဲ့အခြေအနေဖြစ်ပါတယ် Prisla. ဒီညမှာကျွန်တော်သိကြတာတချို့ဟာရွှေကုတ်ကိုမြို့သစ်ဆိုတာတော့ပြီးပါတယ်။တနက်မြို့တွေကြောင်းတော့ကျွန်တော်မသိပါဘူး။နည်းနည်းဆက်ပြောပါခင်ဗျာဒီကိစ္စ။
These two new cities are very disturbing. One in particular is headed by a former major triad leader. The triads are a very large Chinese criminal organization that operates worldwide.
သူတို့ဒီမျိုးတည်ကြီးနှမျိုးတိဆောက်လိုက်တာဟာတိတ်ကိုစိတ်ပြတ်ဖို့ကောင်းပါလေ။ကဘာတဝမ်းမှာတောင်းကျမ်းနေတဲ့တုံးပွင့်ဆိုင်တရုတ်ရာဇဝတ်ဂိုင်းဝင်တယောက်ကဥဆောင်ပြီးတော့ဒီမျိုးတည်ကိုတိဆောက်နေတာလေ။သူတို့တွေကမူရစေဝါရောင်းဝယ်တယ်၊လူကုန်ကူးတယ်၊လူတက်တယ်စတဲ့ဒုစရိုက်မျိုးစုံကိုလုပ်ပါတယ်။ဒီလိုမျိုးတည်တိထောင်ဖို့အတွက်ကရင်နယ်ကြားဆောင်တက်တဲ့နောက်ထပ်သဘောတူစာချုပ်လက်မှတ်ရေးထိုးလိုက်တဲ့ပြုတ်ကုမ္ပဏီပိုင်ရှင်ဟာဆိုရင်မကောင်မှလူတက်ခဲ့လို့တရုတ်ပြည်မှာ1013နှစ်ကြာခဲ့တဲ့လူတက်တရားခံတယောက်ဖြစ်ပါတယ်။သူရေးတဲ့သူ့ရဲ့ဘဝမှတ်တမ်းစာအုပ်မှာဆိုရင်သူကျူးလွန်ခဲ့တဲ့ပြစ်မှုတွေကိုပုံပုံနဲ့နည်းနည်းရေးထားတာပါ
။ဖြစ်တာအရှာကမ္ဘောဒီးယားနိုင်ငံမှာလည်းပဲဒါဆီယန်နူဗီလ်ဆိုပြီးတော့မြို့သစ်တစ်မြို့ကိုတရုတ်ကတည်ခဲ့တဲ့ strike တို့သိပါရယ်။အပေါ်ရန်အချင်းတော့တရုတ်ကိုစီရီကဖြစ်နေဆိုတာပဲသိရပါရယ်။ဆိုတော့ဒီညမှာတော့ဘယ်လိုပြဿနာရှိခဲ့တယ်လဲ။ရှိခဲ့တဲ့ဆိုရင်လည်းပဲဘယ်လိုဆိုတာနည်းနည်းပြောပြပါခင်ဗျာဆက်ဆက်ပြီးတော့သိအောင်။
Certainly in Cambodia all of these companies, these Chinese companies are coming from Sihanoukville in Cambodia, where they have been forced out by a crackdown that was instituted by President
Cambodian Myanmar. သူခေါင်းဆောင်ပြီးတော့ရာဇဝတ်မှုမျိုးစုံကိုကျူးလွန်ခဲ့မှုပါတယ်။နောက်ဆုံးဝန်ကြီးချုပ်ဖွန်ဆန်ကပြုတ်ရက်သက်ခွဲ့ကိုတောင်းပြီးစိတ်ငြင်းခဲ့ရတဲ့အဖြစ်ပါပဲ။ပြုတ်ရာဇဝတ်ခိုင်းနေတဲ့လက်ချက်နဲ့ကမ္ဘောဒီးယားရဲ့ဈေးမာတွေပေါ်မှာတုံယုံသိဆုံးနေတဲ့ပုံတွေကိုအင်တာနက်မှာတွေ့နိုင်ပါတယ်။ဒါတွေဟာတရုတ်ခိုင်းနေရဲ့ရက်ဆက်ပုံတွေကိုအင်တာနက်ကနေအခမဲ့ကြော်ညာပေးနေတယ်လို့ပေါ့ရှင်။ဒါကြောင့်ဒီနမူနာတွေကိုကြည့်ပြီးတော့မြမကြီးရဲ့တရားဥပဒေစိုးမိုးရေးအဖွဲ့ကြီးကတော့ဒီလိုမျိုးစစ်တွေမှာပြစ်မှုတွေကျူးလွန်နေတဲ့တရုတ်ရာဇဝတ်ခိုင်းမျိုးကိုလက်နက်မီနိုင်ပါမလားလို့စိုးရိမ်မိတာပါကမ္ဘောဒီးယားနိုင်ငံကနေတက်ခေါက်ပြီးပြေးလာတဲ့တရုတ်တွေကအခုကရင်ပြည်နယ်မှာမျိုးစစ်ထောင်နေကြတာပေါ့လေ
ဆိုတော့အခုမျိုးစစ်တွေလုံနေတဲ့နေရာဘက်မှာတိုင်းသားလက်နက်ကိုင်အဖွဲ့နဲ့တိုက်ပွဲတွေလည်းမရှိပါဘူးမို့လားအဲဒီတော့ပြစ်ခတ်ရဆဲရေးတွေလုံဝရယူထားပြီးဖြစ်တဲ့ဆိုတော့ဒီချိန်မှာတရားဥပဒေစိုးမိုးမှုကမရှိနိုင်သေးဘူးဆိုတဲ့သဘောပေါ့
Non-state armed group like the DKBA, it gives that group the authority to control its own territory and to be main source of
law. Taiwan man is at the white. Ku wan o chok khin ya tha de. Ti ya phwe bo no, ne ga gaung tap phwe DKBA ga be tiya u wi sumwe yi ta min go a ti ga yin tha de tabor phin ni le le. Dilo chin ni myo ma ti yut dui la chin min akhwin gaung yu la bo le. Ti ya myo myo sin chin man nei chaung ni le. KNU ni ni ma le di tabor ma be.
နောက်ပရစ်လာရေးတဲ့အထက်မှာဒီမြို့သစ်စီမံကိန်းတွေဟာမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကမရှင် MIC ရဲ့သဘောတူညီမှုရောမြန်မာစစ်တော်ရဲ့သဘောတူညီမှုရောအစည်းအဝေးမှုရောရယူထားခြင်းမရှိဘူးလို့လည်းဖော်ပြထားတာတွေ့ရပါတယ်။ဆိုရင်ဘယ်လိုလုပ်ပြီးတော့ဒီစီမံကိန်းတွေစတင်လာပါသလဲ
Now that's not entirely true. The first one got preliminary approval from MIC in several years ago to build a housing estate on a small tract of land.
I don't know about that. But they have to be able to get a new building in the area. They have to be able to get a new building in the area. They have to be able to get a new building in the area. They have to be able to get a new building in the area. They have to be able to get a new building in the area. They have to be able to get a new building in the area. They have to be able to get a new building in the area. They have to be able to get a new building in the area.သူတို့နဲ့ဆက်ဆံရေးအခြေအနေကိုပြောပြဖို့ကလည်းခက်ပါတယ်။တရုတ်နိုင်ငံယူနန်ပြည်နယ်နဲ့တခြားဒေသကအဖွဲ့အစည်းတွေကိုစားဆိုပြီးတော့ကရင်ပြည်နယ်အတွက်ဝေကြီးနဲ့ဆေးပစ္စည်းတွေကိုဝန်ကြီးချုပ်စီကမျက်နှာပြရအောင်ထူထမ်းနေတာရှိပါတယ်။ယူနန်အစိုးရနဲ့ပတ်သက်နေတာလည်းခြေကောင်းဖြစ်နိုင်တယ်။ တက်အပ်တယ်မပြောနိုင်ပေမဲ့လို့ဆန်းတော့ဆန်းတယ်လို့ပြောရမှာပေါ့လေစစ်တပ်အုပ်ချုပ်မှုအောက်ကတရားဥပဒေစိုးမိုးရေးရဲတပ်ဖွဲ့ကလည်းတရုတ်ကရာဇဝတ်ခိုင်းနေလို့ဘာမှမလုပ်ပဲလက်ပိုက်ကြည့်နေတာကတော့စိတ်ဆင်ပြေကောင်းပါတယ်နေသားဆောင်တက်ဆိုတာကလည်းတက်မလို့ရဲ့လက်အောက်ခံပြည်သူစစ်ဖြစ်သလိုနေဆက်လုံခြုံရေးဝန်ကြီးဌာနလက်အောက်ကပါပဲနေသားဆောင်တက်လုံသမျှတက်မလို့နဲ့ဆက်ဆက်နေရလို့လည်းအသေးပဲဖွင့်လို့ရပါတယ်ဒါကြောင့်ဒီမျိုးသစ်ကြီးမျိုးတိဆောက်နေတဲ့ KNU ရဲ့ဆုတ်ရှားမှုတွေမှာစစ်တပ်ကတနည်းမဟုတ်တနည်းပတ်သက်နေတယ်လို့ယူဆနိုင်ပါတယ်ဥပဒေပေါင်းပြင်ပကနေပြီးတော့ KNU ကိုလုတ်ခွင့်ပေးထားနိုင်တာကလည်းစစ်တပ်ပဲရှိပါတယ
်အဲ့လိုတချို့ဟာတွေကခရစ်စတီးယန်နဲ့လုတ်တယ်ပဲထားပါတော့သတ်မှတ်ထားတဲ့ဘောင်အတွင်းကလုတ်ကြတာဟုတ်မဟုတ်ဆိုတာကအစိုးရကစောင့်ကြည့်စစ်ဆေးတာ monitoring လုတ်တာကမရှိပါခင
် Well I don't think that the government in NAPIDAR and the elected government of Karen State don't really have authority it's difficult to tell what the relationship is because
ဒီလိုဆိုရစီမာရောကင်းကြီးကြီးနဲ့ကရတားဆိုရစီမာကိုဒီရွတ်တတွေနဲ့ပတ်သက်ပြီးတော့လုတ်ပိုင်ခွင့်အာဏာရှိရဲ့တို့ကမထင်ပါဘူးသူတို့နဲ့ဆက်ဆံရေးအခြေအနေကိုပြောပြဖို့ကလည်းခက်ပါတယ်တရုတ်နိုင်ငံယူနန်ပြည်နယ်နဲ့တခြားဒေသကအဖွဲ့အစည်းတွေကိုစားဆိုပြီးတော့ကင်းကြီးကြီးနဲ့အတွက်ငွေကြေးနဲ့ဈေးရှိကြီးတွေကိုဝင်ကြီးချုပ်စီကညံ့နေတာရအောင်ထူထမ်းနေတာရှိပါတယ်ယူနန်ဆိုရနဲ့ပတ်သက်နေတာလည်းခြေကောင်းဖြစ်နိုင်တယ်တက်အပ်တယ်မပြောနိုင်ပေမဲ့လို့ဆန်းတော့ဆန်းတယ်လို့ပြောရမှာပေါ့လေစစ်တပ်အုပ်ချုပ်မှုအောက်ကတရားဥပဒေစိုးမိုးရေးရဲတပ်ဖွဲ့ကလည်းတရုတ်ကရာဇဝတ်ခိုင်းနေလို့ဘာမှမလုပ်ပဲလက်ပိုက်ကြည့်နေတာကတော့စိတ်ဖြစ်စရာကောင်းပါတယ
်အဲ့လို့ဆိုရင်ဒီကိစ္စမှာတက်မတော်ဓမ္မမိုလ်လေဗယ်ကြီးအဲ့ဒီဒေသမှာတာဝန်ထမ်းဆောင်နေတဲ့မြန်မာစစ်တပ်ကသူတို့ကိုယ်တိုင်ဒီလုပ်ငန်းတွေမှာပါဝင်ပတ်သက်နေတယ်လို့ပြောနိုင်ကြခင
် Well the BGF comes under the Tatmadaw the BGF is a division of the Tatmadaw it comes under the Ministry of Border Affairs
အဲ့တော့ဒါကြောင့်တက်ဆိုတာကလည်းတက်မလို့ရဲ့လက်အောက်ခံပြည်သူစစ်ဖြစ်သလိုနေဆက်လုံခြုံရေးဝန်ကြီးဌာနလက်အောက်ကပါလေ။နေသားဆောင်တက်လို့တည်းများတက်မလို့နဲ့ဆက်ဆက်နေရလို့လည်းအသေးပဲဖွင့်လို့ရပါတယ်။ဒါကြောင့်ဒီမျိုးသစ်ကြီးမျိုးတိဆောက်နေတဲ့ KNU ရဲ့ရှုပ်ရှားမှုတွေမှာစစ်တပ်ကတနည်းမဟုတ်တနည်းပတ်သက်နေတယ်လို့ယူဆနိုင်ပါတယ်။ဥပဒေပေါင်းပြင်ပကနေပြီးတော့ KNU ကိုလုတ်ခွင့်ပေးထားနိုင်တာကလည်းစစ်တပ်ပဲရှိပါတယ
်။ကျွန်တော်ဆက်ဆက်ပြီးနေချင်ပါတယ်။တကယ်တော့ဆန်ဒီဘက်မှာအခြေဆိုင်တဲ့ဒါ KIU ခွဲထွက်အဖွဲ့တစ်ဖွဲ့သူတို့လည်းပဲအပြစ်ရပြီးတော့နေရာဆောင် BGF လုပ်နေတယ်အဲ့တဖွဲ့ကတလောတုံးကမူရေးဆေးဝါးတွေလုပ်နေတဲ့အတွက်ဆိုပြီးတော့တမန်တော်ကသူတို့ကိုလက်နဲ့ဖြုတ်သိမ်းထိန်းချုပ်လိုက်တယ်လို့သိရပါတယ်အခုဒီကရင်ပြည်နယ်မှာဖြစ်နေတဲ့ကိစ္စကိုရာဇဝတ်မှုမကင်းတဲ့ကိစ္စတွေပတ်သက်နေတယ်ဆိုတော့ဒီက BGF တို့ရောအဲ့တမန်တော်ကအလားတူထိန်းချုပ်မှုတွေမလုပ်နိုင်ဘူးလားမလုပ်ဘူးလားဘာကြောင့်မလုပ်ဘူးလဲသိရင်ပြောပါဦးခင်ဗျာ
I don't know the answers to those questions because I don't do law enforcement in Myanmar. But I would say that it's a very dangerous situation, and I think it just illustrates how the 2008 Constitution has created two different
governments. တိတ်အန္တရာယ်ရှိတယ်လို့ပြောနိုင်ပါတယ်။ဒါက2008ဖွဲ့စည်းပုံအခြေခံဥပဒေကဖန်တီးထားတဲ့ခြားနားတဲ့မတူညီတဲ့အစိုးရနှစ်ရရှိနေတယ်ဆိုတာကိုပုံဖော်လိုက်တဲ့သဘောပါပဲ။တစ်ဖက်ကစက်မတော်အပါဝင်လက်နက်ကိုင်တွေထိစုပ်တဲ့အစိုးရနဲ့နောက်တစ်ဖက်ကပြည်သူ့ရွေးကောက်ထားတဲ့ရတားအစိုးရဖြစ်ပါတယ်။ရွေးကောက်ခံရတားအစိုးရကဒီလိုမျိုးစီးပွားရေးတွေစနစ်ကျဖြစ်အောင်ကြိုးစားနေပြီးတော့အထက်အလျောက်အောင်မြင်နေရကြရပါတယ်။ဒါပေမဲ့အစိုးရလက်နက်မမီတဲ့နေရာတွေမှာတခြားအဖွဲ့ကဥပဒေနဲ့ခွင့်ကောင်းယူတို့ချက်လုတ်ကြံနေတာကတော့နိုင်ငံမှာမတူညီကြွဲပြားခြားနားတယ်အစိုးရကြီးကရှိနေတယ်ဆိုတာကိုပုံဖော်ပြသနေတာပါပဲရှင်
။နောက်ပရစ်လာရေးထားတဲ့ဒေါင်းစင်ထဲမှာကိုနှိုက်ကဒီလိုရက်တွေဟာညဉ့်ညမ်းကြီးကိုချင်းချောင်းနေတယ်ဆိုတာသိအရေးကြီးတဲ့ကိစ္စပါ။ဒီတာဝန်ရှိသူတွေတချို့ကပြောကောင်းပြောမှာပေါ့လေဒါဟာညဉ့်ညမ်းကြီးအတွက်လိုက်ပြောထားတာလို့အဲ့ဒါအခုညဉ့်ညမ်းနဲ့ဘယ်လိုဆက်ဆက်လဲဆိုတာနဲ့ပြောပြပါခင်ဗျ။
Well, I don't think it adds anything positive to the peace process.But the peace process is part of the problem because the peace process has concentrated almost exclusively on the nationwide
ဒီလိုသိမှန်ကြီးနေတာညီညာရေးအတွက်အကျိုးရှိမယ်လို့မထင်ပါဘူးညီညာရေးလုပ်ငန်းရှင်ကိုယ်တိုင်ကဒီပြဿနာရဲ့တစ်စိတ်တစ်ပိုင်းပဲလို့ပြောလို့ရပါတယ်ညီညာရေးလုပ်ငန်းရှင်ကလုံခြုံရေးကိစ္စအတွက်တနိုင်ငံလုံးအပြည့်ခန့်ရစဲရေးကိုပဲအာရုံစိုက်နေလို့ပါပဲသမရောကလုံခြုံရေးကိုထိန်းချုပ်နေတာဖြစ်ပြီးတော့ညီညာရေးလုပ်ငန်းရှင်ရဲ့အစိတ်ပိုင်းတွေဖြစ်တယ်နိုင်ငံရေးစီးပွားရေးနဲ့လူမှုရေးကိစ္စတွေကိုထဲထဲဝင်ဝင်ဆွေးနွေးခွင့်မရအောင်ပိတ်ပင်နေတာပါ ရသားစီသူအနေနဲ့လေသူတို့ရဲ့စိုးရိမ်ကြောင်ကြမှုတွေကိုငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ဆွေးနွေးခင်မရကြပါဘူး။တနေ့ကိုင်တွေအတွက်တိကျလို့ဖြစ်နေတာပါ။တက်မလို့အပါဝင်ပေါ့လေ။တနေ့ကိုင်အဖွဲ့တွေကငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအသုံးချပြီးတော့တိုင်းပြည်မှာဩဇာတောင်းမှုနိုင်အောင်ဒုတ်ပိုင်ခွင့်ပေါင်းကိုကျေပြန့်အောင်ချဲ့ထွင်နေကြတယ်။ဒါကြောင့်မလို့ရေရှည်မှာငြိမ်းချမ်းရေးအတွက်အလားအလာမကောင်းဘူးလို့ပြန်ပြီးစပါလေရှင်
။ COVID-19 ကရောဂါဖြစ်ပေါ်နေချိန်မှာနောက်ကျောင်းမရှင်တဲ့တရုတ်ကုမ္ပဏီတွေကရင်ပြည်နယ်မှာနယ်မြေစစ်တွေရယူလာတဲ့အတွက်ကြောင့်ငင်းကြဲရေးအတွက်အန္တရာယ်ဖြစ်လာနိုင်တဲ့ဆိုရက်လစ်လာစင်စစ်ချက်စာရန်ရေးသားသူပရစ်လာကလပ်ကိုဆက်သွယ်မေးမြန်းချက်ပထမပိုင်းဖြစ်ပါတယ်။ဒုတိယပိုင်းမှာတော့ဒီလုပ်ငန်းတွေဟာနိုင်ငံတကာအကျိုးစီးပွားနဲ့ဘယ်လိုပတ်သက်နိုင်ကြလဲ။မြန်မာနိုင်ငံအနေနဲ့ရောဘယ်လိုနည်းနဲ့ဒီကိစ္စကိုဆောင်ရွက်နိုင်မလဲဆိုဆက်လက်ဆွေးနွေးထားပါရစေ။ကျေးဇူးတင်ပါတယ်။ကျွန်တော်ကျော်စံပါပါ။